တထုံခရိုင်ဘီးလင်းမြို့နယ်6K6 စစ်ကောင်စီတပ်စခန်းကခမရ401ခမရ410ပူပေါင်းတပ်ဖွဲ့ဟာဘီးလင်းမြို့နယ်ဝင်းတာပန်စစ်စခန်းကအပြန်ဒေသခံအရက်သား9ဦးကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အာဓမ္မခေါ်ဆောင်သွားတယ်ဆိုပြီး KNU ကရင်အမျိုးသားအစည်းအရုံးကသတင်းထုတ်ပြန်ထားပါတယ်။ဘီးလင်းမြို့နယ်ကလက်နက်ကိုင်ပဋိပက္ခတွေကြားမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သားတွေမကြာခဏပေါ်တာအဖြစ်ဖန်စီခိုင်းစေခံခဲ့ခံနေရတယ်လို့လဲလူခွင့်ရေးအဖွဲ့တွေကပြောပါတယ်ထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ထားတာကိုမအေးမာကပြောပြပေးမှာပါရှင
် KNU တထုံခရိုင်ဘီးလင်းမြို့နယ်၄ကေစစ်ကောင်စီစခန်းကနေတက်ချင်းခဲ့တဲ့စစ်ကောင်စီခမရ401ခမရ410ပူးပေါင်းတပ်ဖွဲ့ဟာဝင်းတာပန်စစ်ကောင်စီစခန်းကိုအပြန်မှာဒေသခံအရက်သား9ဦးကိုအထမဖန်စီပြီးလူသားတိုင်းနေဖြစ်မိုင်းရှင်းနာမျိုးတွေစစ်ပစ္စည်းတို့တွေတဲပိုးဖို့အတွက်ပေါ်တာတွေဖြစ်အသုံးပြုခဲ့တယ်ဆိုပြီး KNU သတင်းနယ်ပြန်ကြားရေးဌာနဒုတိယတာဝန်ခံစောရွာခွေတူးကအခုလိုပြောပါဗျ။အဲ
ကျွန်တော်တို့ KNU သတင်းတထုံခရိုင်ဒီလေးညွန့်နယ်ဟုတ်လေးကြီးအဲစစ်ကောင်စီစခန်းတစ်ခုရှိတယ်။အဲအဲလေးကြီးစစ်ကောင်စီစခန်းကသူတို့စခန်းကြောင်းရတာပေါ့နော်စခန်းကြောင်းရတော့အဲนี่นามาชื่อเยอะอ่ะบ่อยู่อ่ะตากูอูแล้วดูดิอติยธรรมพันธุ์ด้อจีดูตาแกงกะติโหสิดาก็อต้องดูตาบ่เนาะ
ตัมหาติเนเมဖြစ်တဲ့บีลิမျိုးเนတဲ့မှာတော့เดသခံတွေကိုပေါ်တာအဖြစ်အသုံးပြုခေါ်ဆောင်သွားတာတွေကိုမကြာခဏကြုံတွေ့နေရပြီးတချို့ရွာတွေမှာဆိုရင်အစုလိုက်အပြုံလိုက်အမျိုးသမီးနဲ့ကလေးတငယ်တွေတက်ကြီးရွယ်ဝတွေပါမကြံဖမ်းဆီးတာခံရတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့အစည်းတွေကလည်းပြောပါတယ်လူသားတိုင်းအဖြစ်အသုံးပြုတာတွေပေါ်တာအဖြစ်အသုံးပြုတာတွေနဲ့ပတ်သက်လို့လည်းစောရွာခွေတူးကဆက်ပြောပြပါတယ
်သူတို့ဒီဘက်ကသွားမတိအောင်ပေါ့ก็ไปลงไม่เอาตรุเอออตงอยู่แต่อ่อเป็ดสิแหละชื่อมาดูตั้วอ่ะวะนี่ดูอ่ะชื่อมาตั้วพี่แล้วสอหนาวก็ตรุดูไล่ออกแล้วเออพอดูดุติยะติเช็คอ่ะที่จนสุดที่มายด์ดิก็ตรุตะมาชื่อมาไม่ดีตะมาชื่อมาไม่ดีแล้วเอออยู่อ่ะดาดิโหชื่อตั้วกันไงเออว่าโหมายด์นี่เลยอยู่อ่ะดาเนี่ยชื่อมาตรุดูไม่ชื่อกูอตงดา
KNU ထိန်းချုပ်ရာတပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ5ခုမှာတော့ဒေသခံပြည်သူတွေကိုဖမ်းဆီးပြီးလူသားတိုင်းတွေအဖြစ်အသုံးပြုတာတွေတချို့နေရာတွေမှာတော့ဖမ်းဆီးတာတွေမကတပ်ဖြတ်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေရှိနေတယ်လို့လည်းဆိုပါတယ
်။ဟုတ်ရင်တော့ဖမ်းတဲ့တော့လူတန်းတက်ကပြည်သူတွေကိုဒီလိုကြတော့လူတန်းတို့သူနေပေါ့စစ်စင်ရေးရဲ့တပ်ဖြတ်တပ်ဖြတ်ပေါ့။ဆိုတော့သူစစ်စစ်တာကလုံနေကြလောက်ကဒီရွာနဲ့ဒီရွာကိုသွားလို့ရှိရင်အဲဆက်ထွက်လာတဲ့ရွာကိုရွာသားကိုခေါ်ပြီးတော့နောက်တူရရောက်ပြီးနောက်တူရသားတွေထားပြီးတော့ခေါ်တာပေါ့ဒီသားတန်းကအဖြစ်အင်းတုံးတူတော့သမကြီးဖြစ်ပူတယ်သမဟိုတုံးဖြစ်ပူတယ်ပြီးတော့သမလေးဖြစ်တယ်သမ9လည်းဖြစ်တယ်သမ6လည်းဖြစ်တယ်ပေါ့နော
်ဘီးလင်းမြို့နယ်ထဲမှာဒီရဲ့ပိုင်းအတွင်းဖမ်းဆီးခံရသူတွေကတော့ဘီးလင်းမြို့နယ်ထဲမှာဒီအပိုင်းတွင်ဖမ်းဆီးခံရသူတွေကတော့ကာမဲကျေးရွာနဲ့တာပေါခီကျေးရွာကရွာသား6ဦး၊နော့ကတူခီရွာကရွာသား2ဦး၊ကြောက်တောင်ရွာသား2ဦး၊နုတလာအောကရွာသား2ဦးအားလုံးပေါင်း9ဦးဖြစ်ပါတယ်။ KNU ဘက်ကအခုလိုမျိုးသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ AB လတုန်းကလည်းစစ်ကောင်စီတပ်မ44တပ်ရင်းကကျေးရွာပေါင်း17ရွာကလူ22ဦးကိုလူသားတိုင်းတွေအဖြစ်အသုံးပြုခဲ့တာတွေရှိခဲ့တယ်ဆိုပြီးကရင်လူခွင့်ရေးဖွဲ့တွေကပြောပါတယ်လူသားတိုင်းအဖြစ်အသုံးပြုခံရသူတွေထဲမှာကော်ဟဲကျေးရွာကအသက်13နှစ်အရွယ်ចောင်းသားတဦးပါဝင်တယ်လို့ဘီးလင်းမြို့နယ်တဲကကျေးရွာတွေဖြစ်တဲ့ဒေါ်စံကြီးတောင်လွဲကျိုးဝိုင်းကော်ဟဲစားတဲ့ကျေးရွာတွေကရွာသား20ကျော်ပါဝင်ခဲ့ပါတယ်ရှင်
ပြည်လင်းမြို့နယ်ထဲမှာအရက်သားတွေလူသားတိုင်းအဖြစ်အသုံးပြုခံရတဲ့တဲ့ရင်ကိုမတ်အေးမာကပြောပြပေးခဲ့တာပါ